Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ရဲ2023ခုနှစ်မေလ24ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တမောင်သားမှာအနေခတ်သိမ်းကြင်ကြင်ကြပါစေဒီကနေ့သတင်းတွေကတော့မုခမုံတိုင်းတံခံခဲ့ရတဲ့ဒေသတွေအတွက်အာဆီယံပေးတဲ့အကူအညီပစ္စည်းတွေကိုစင်ကာပူလေတပ်ပိုင် C130 သိမ်းပို့ဆောင်ရေးလေယာဉ်20နဲ့တင်းကလေးနဲ့တင်းလာနေတွေမှာရန်ကုန်ကိုပို့ဆောင်ပေးခဲ့ပါတယ်နိုင်ငံပေါင်း180ရဲ့2022ခုနှစ်ကမ္ဘာသတင်းလွှတ်လပ်ခွင့်ကိုအကဲဖြတ်ခဲ့ရမှာမြန်မာနိုင်ငံနဲ့ဆိုးတဲ့နိုင်ငံဆိုးလို့၄နိုင်ငံပဲရှိပါတယ်မြောက်ကိုရီးယားနဲ့ဆက်နွယ်လှုပ်လှုပ်ပေးနေကြတဲ့နည်းပညာ IT သမားတွေကိုအမေရိကန်ကအင်္ဂါနေ့ကပိတ်ဆို့အရေးယူလိုက်တဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမှတ်သိနေပဲတင်ပြပေးကြပါပါ
ကောင်းပါပြီရှင်။သတင်းရပြီးမှအရင်ဆုံးနားဆင်ကြားရမှာကတော့မိုခါဆိုက်ကလုန်းမုန်တိုင်းထန်တဲ့ရခိုင်ပြည်နယ်မှာကြောင်းတွေအချိန်မီပြန့်ဖွဲ့နိုင်မဲ့အခြေအနေသတင်းပေးပို့ချက်ဖြစ်ပါတယ်
။ကျောက်အင်းနဲ့ရတကပဲပထမနေ့ပေါ့နော်ဒါဟုတ်ကဲ့ကျွန်တော်တို့ပေါ့စတင်ပြီးတော့ကျောက်သားတွေလက်ခံနေပါပြီပုံမှန်ပဲ
။ရခိုင်ပြည်နယ်ပညာရေးမှူးဦးဖထရီစိန်မှာရှင်မကြိုက်ခင်မှာနားဆင်ကြားရပါမယ်ဒီနောက်မှာတော့မန္တလေးတိုင်းတွင်းကတရုတ်တန်းငွေပိုင်လိုက်ဆောင်တဲ့တပ်ဖွဲ့တွေတိုက်ခိုက်ခံရတယ်ဆိုတဲ့အကြောင်းထိုင်းမှာမြန်မာလုပ်သားတွေရောကြီးပိအလုပ်ထုတ်ခံရမှုစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြားရဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းကမ္ဘာတစ်လောက်ခီးသွန်းတဲ့နေရာပေါင်းစုံအကြောင်းဆုံးသတင်းပတ်စင်ခဏတို့ကိုထုတ်လွှင့်ပေးဖို့လည်းစီစဉ်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ်ရှင
်မုခမုံတိုင်းတံခံရရတဲ့ဒေသတွေအတွက်အာဆီယံကပေးတဲ့အကူအညီပစ္စည်းတွေကိုစင်ကာပူလေတပ်ပိုင်လေယာဉ် C130 ပို့ဆောင်ရေးလေယာဉ်20နဲ့တင်းငွေနဲ့တင်းလာနေတွေမှာရန်ကုန်ကိုပို့ဆောင်ပေးခဲ့တယ်လို့စင်ကာပူအခြေစိုက် The Straits Times သတင်းစာကပြောပါတယ်ကုလသမဂ္ဂကလည်းမိုခါမုန်တိုင်းတံခါမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့အတွက်ဒေါ်လာသန်း333သန်းအကူအညီပေးကြဖို့မြစ်တရခံလိုက်ပါတယ်။လူတွေနေထိုင်ရေးနဲ့ရေကြောက်ကူးဆက်တဲ့ရောဂါတွေကိုကာကွယ်ဖို့အတွက်မြန်မြန်ဆန်ဆန်လှုပ်ဆောင်ရမယ့်အချိန်ဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီယာယီပေါင်းစပ်ညှိနှိုင်းရေးမှူးရာမန်နာသန်ဘလက်ခရစ်စတန်ကပြောကြားပါတယ်။ဒါပေမဲ့အစိုးရခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်းကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖန်ဒူချာရစ်ကကုလသမဂ္ဂရုံးမှာပြုလုပ်တဲ့တနင်္လာနေ့တင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။အာဆီယံကပေးတဲ့အကူအညီတွေဟာမလေးရှားနိုင်ငံဆူဘန်ကတဆင့်ရန်ကုန်မြို့ကိုပြန်တန်းပို့ဆောင်ပေးခဲ့တာဖြစ်ကြောင်းစင်ကာပူကာကွယ်ရေးဝန်ကြီးဌာနရဲ့ Facebook လူမှုစာမျက်နှာမှာအင်္ဂါနေ့ကပြောထားပါတယ်။ပစ္စည်းတွေကအာဆီယံသဘာဝဘေးအန္တရာယ်ကူညီပေးရေးစနစ် DELS စာကပစ္စည်းတွေဖြစ်ကြပါတယ်။ဒီလိုအကူအညီပေးတာကိုသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာအာဆီယံပေါင်းစပ်ညှိနှိုင်းရေးဌာန AHA စင်တာကတာဝန်ယူလှုပ်ဆောင်တာဖြစ်ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံချင်းချင်းကြားလုပ်ငန်းတွေနဲ့ကုလသမဂ္ဂဆက်စပ်လုပ်ငန်းတွေကို AHA စင်တာကပေါင်းစပ်ညှိနှိုင်းတာပါ။မြန်မာနိုင်ငံချက်ချင်းနေအသင်းကဆောင်ရွက်တာတွေကိုထောက်ကူဖို့အတွက်စင်ကာပူချက်ချင်းနေအသင်းကလည်းစင်ကာပူဒေါ်လာ5,000အကူအညီပေးမယ်လို့ကတိပေးထားပါတယ်။
နေစီမီချာသတင်းထောင်များအဖွဲ့ RSF ကထုတ်ဝေတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အစိုးဆုံးဆယ်နိုင်ငံစည်းရင်းထဲမှာမြန်မာနိုင်ငံဟာတရုတ်အီရန်မြောက်ကိုရီးယားနိုင်ငံတွေနဲ့အတူအောက်ဆုံးမှာပါဝင်နေပါတယ်2022ခုနှစ်ညွန့်ကိမှာအကဲဖြတ်တဲ့နိုင်ငံပေါင်း180အနည်းအဆင့်186ချိတ်ပြီး2023အညွန့်ကိမှာအဆင့်183ချိတ်ပါတယ်ဆီယနာတင်ပြီးနောက်မြန်မာမီဒီယာအခြေအနေကဆင်းနစ်စားလောက်နောက်ဆုတ်သွားတယ်လို့လည်းပြောပါတယ်အရှတိုက်မှာလည်းတပါတီအစိုးရနဲ့အာဏာရှင်တွေဟာသတင်းနဲ့မီဒီယာတွေကိုကန့်သတ်ချုပ်ချယ်မှုအများဆုံးဖြစ်ပြီးတရုတ်နိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားတွေကိုထောင်အချဆုံးတိုင်းပြည်ဖြစ်နေကမြန်မာနိုင်ငံကလည်းအလားတူကကတ်လိုက်နေပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီနောက်ပိုင်းအစိုးရဆုံးသတင်းမှောင်ချထားသလိုမြန်မာမီဒီယာသမားတွေဟာလည်းထောင်သွင်းအကျဉ်းချတာညှဉ်းပန်းနှိပ်စက်တာဒါမှမဟုတ်တပ်ဖြတ်တာတွေခံရတယ်လို့ RSF ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်2023ဇန်နဝါရီနောက်ပိုင်းသတင်းသမားတွေကတပ်ဖြတ်ခံရတဲ့မှတ်တမ်းမရှိပေမဲ့ အနာသိမ့်ပြီးနောက်ပိုင်းအနည်းဆုံးသတင်းတောက်၄ယောက်တပ်ဖြတ်ခံခဲ့ရပြီးဒီထဲက၂ယောက်ဟာစစ်တပ်ကဖမ်းထားတော့နှိပ်စက်လို့တေဆုံးခဲ့ရပါတယ်။သတင်းသမား130ထက်မနည်းလဲဖမ်းဆီးထောက်ချခံခဲ့ရပြီးလက်ရှိအချိန်ထိထောင်ထဲမှာအယောက်80ဖမ်းဆီးခံရဆဲဖြစ်တယ်လို့ RSF ရဲ့နောက်ဆုံးရမှတ်တမ်းတွေကဖော်ပြပါတယ်။ဒါအပြင် RSF ကအချိန်20မြောက်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာသတင်းအချက်အလက်မငြိမ်သက်မှုနဲ့လှုပ်ဆော်မှုတွေကြောင့်နိုင်ငံတွင်မှာအစွန်းနှစ်ဖက်ကွဲပြားမှုတွေနှစ်ဆတိုးလာကြောင်းနဲ့နိုင်ငံတကာမျက်နှာစာမှာသတင်းမီဒီယာတွေကြောင့်နိုင်ငံများကြားကွဲပြားမှုတွေရှိနေတယ်လို့ဖော်ပြထားပါတယ်။2022ခုနှစ်အစည်းအခမ်းစာမှာသတင်းတူတွေနဲ့သတင်းအချက်အလက်မငြိမ်တက်မှုတွေရဲ့ဆွေးရတဲ့အကျိုးသိရမှုများကိုမိမောင်ထုတ်ပြထားပြီးဒီအချိန်လေးကသတင်းအထုနဲ့ဝါဒဖြန့်ချီတာတွေကိုပိုအားပေးလှုံ့ဆော်နေတယ်လို့လည်းထောက်ပြထားပါတယ်ရှင
်။မြောက်ကိုရီးယားနဲ့ဆက်နွယ်အလုပ်လုပ်ပေးနေကြတဲ့နှိပညာ IT သမားတွေကိုအမေရိကန်ကအင်္ဂါနေ့ကပိတ်ဆို့အရေးယူလိုက်ပါတယ်။ဒီ IT သမားများစွာကတရုတ်နဲ့ရုရှားကနေလှုပ်ပေးနေကြတာပါ။သူတို့လုတ်ပေးတာနဲ့သူတို့ဝင်ငွေဟာမြောက်ကိုရီးယားနိုင်ငံကလူအစုလိုက်ပြုတ်လိုက်တေးစင်နိုင်တဲ့လက်နက်တွေနဲ့ဒုံးကျည်အစီအစဉ်တွေလုပ်နိုင်အောင်အထောက်အကူဖြစ်ခဲ့တယ်လို့အမေရိကန်ဘာသာရေးဝန်ကြီးဌာနကပြောပါတယ်။ DID သမားတွေဟာတရုတ်နဲ့ရုရှားအပြင်တကမ္ဘာလုံးမှာလည်းရှိနေကြပြီးသူတို့ရဲ့ပင်ကိုနာမည်နဲ့အချက်အလက်မှန်တွေကိုဖုံးကွယ်ထားကြတယ်လို့အမေရိကန်ကဆိုပါတယ်။သူတို့ဟာစီးပွားရေးကျန်းမာရေးနဲ့အောက်စားလူမှုကွန်ရက်ဖျော်ဖြေရေးနဲ့ဘဝနေထိုင်မှုပုံစံစတဲ့နယ်ပယ်အသီးသီးမှာလုတ်ကိုင်နေကြတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယား IT သမားတွေကိုငှားရမ်းလှုပ်ကိုင်တာဟာညာနာပိုင်ဆိုင်မှုကိုခိုးယူတာဖြစ်တယ်လို့အမေရိကန်ဘာသာရေးဝန်ကြီးဌာနကသတ်မှတ်ထားတာပါ130တုဒေနာစင်တာအလိုလျောက်နှိပညာဆိုင်ရာပြုံးရမ်းတက်ကလို့နဲ့နှိပညာပိုင်းထောက်လှမ်းရေးဘူရိုအဖွဲ့တွေကိုတောင်ကိုရီးယားကပိတ်ဆို့အရေးယူထားပြီးမြောက်ကိုရီးယားရဲ့စိုက်ဘာတိုက်ခိုက်မှုနဲ့နိုင်ငံရဲ့ချား IT သမားတွေကိုတချို့ကိစ္စတွေမှာနှိပညာပိုင်းထောက်လှမ်းရေးဘူရိုကဥဆောင်ခဲ့တယ်လို့အမေရိကန်ဘာသာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ယူကရိန်းမှာအရေးပေါ်လိုအပ်နေတဲ့ခရမ်းမီးချောက်တွေကိုအလင်းမြန်ပို့ဆောင်ရေးအစီအစဉ်အနေနဲ့ပြင်းအားအမျိုးမျိုးရှိတဲ့အမြောက်ကြီး2,200နဲ့ဒုံးကြီး1,300ချောက်ကိုဥရောပသမ္မတ EU ကထောက်ပံ့ခဲ့တယ်လို့အဖွဲ့ရဲ့နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကအင်္ဂါနေ့မှာပြောပါတယ်ဥရောပသမ္မတဟာ12လတာအတွင်းယူကရိန်းကိုအမြောက်ကြီးတတန်ပေးပို့နိုင်ဖို့အတွက်ဘုံရန်ပုံငွေတဲကယူရို1ဘီလီယံသုံးဆွဲဖို့သဘောတူထားတာပါ EU အစီအစဉ်အရပထမယူရို1ဘီလီယံကိုထုတ်ပေးပြီးဒါဟာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရှိနှင့်ပြီးခရမ်းမီးကျောက်တွေကိုယူကရိန်းကိုအရေးပေါ်ပေးပို့ဖို့ဖြစ်ပါတယ်ဒီငွေဟာ2023ခုနှစ်ဖေဖော်ဝါရီ9ရက်ကနေ2023ခုနှစ်မေလ31ရက်နေ့အထိထုတ်ပေးခဲ့တဲ့ခရမ်းမီးကျောက်တွေရဲ့ကုန်ကျစရိတ်တစ်စိတ်တစ်ပိုင်းကိုလည်းပြန်လည်ပေးဆက်ဖို့လည်းဖြစ်ပါတယ်။နောက်ထပ်1ဘီလီယံကိုတော့စက်တင်ဘာလကုန်မှာ155အမြောက်ချီတွေပို့ပေးဖို့ EU အဖွဲ့ဝင်နိုင်ငံတွေချုပ်ဆိုထားတဲ့ပူးရဲဝယ်ယူရေးစားချုပ်အတွက်အကျုံးဝင်မှာဖြစ်ပါတယ်။ဒီပြိုင်ညမှာပဲအမေရိကန်လေတပ်ရဲ့ B1 မြို့စားဘုံးကျဲလေယာဉ်နှစ်စင်းဟာ Baltic ပင်လယ်ပြင်ပေါ်မှာပိုင်းနဲ့ကျူးကျော်လာလို့ Su-27 တိုက်လေယာဉ်တစ်စင်းနဲ့ကြားဖြတ်တားဆီးခဲ့ရတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကအင်ကာနီမှာကြေညာပါတယ်။ရုရှားလေတပ်ကနိုင်ငံခြားစစ်လေယာဉ်တွေရဲ့ချိုးဖောက်မှုကိုရုရှားနယ်စပ်ကနေဖယ်ရှားနိုင်ခဲ့တယ်လို့လည်းပြောဆိုထားပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ဒူးမနေ့သတင်းတွေကိုဖြိုးရေးကဆက်လက်ကြီးညာပေးနေပါတယ်ရုရှားနဲ့တရုတ်စစ်ပွားဆက်ဆံရေးကိုရုရှားဝန်ကြီးချုပ်ကတရုတ်ခီးစဉ်အတွင်းအင်္ဂါနေ့ကခုံပြုတ်ပြောကြားလိုက်ပါတယ်။ဒီခီးစဉ်အတွင်းမှာတရုတ်သမ္မတစီချင်းမင်နဲ့လည်းတွေ့ဆုံမှာဖြစ်ပြီးကုန်သမှုသဘောတူညီချက်တွေကိုရုရှားနဲ့တရုတ်လက်မှတ်ရေးထိုးကြမှာပါ။တရုတ်ကကြားနေတယ်လို့ဆိုပေမဲ့ယူကရိန်းကိုရုရှားချူချော်တိုက်ခိုက်ခဲ့ကြတဲ့ကဆိုလို့ရှိရင်ရုရှားနဲ့တရုတ်ဆက်ဆံရေးဟာပိုပြီးရင်းနှီးကြီးထွားလာနေပါတယ်။ရုရှားဝန်ကြီးချုပ်မီခေးလ်မစ်ရှူစတင်ဟာရှန်ဟဲကိုတနင်္လာနေ့နောက်ပိုင်းကရောက်ရှိခဲ့တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အင်္ဂါနေ့မနက်မှာမစ္စတာမစ်ရှူစတင်ဟာရုရှားတရုတ်စီးပွားရေးဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲဖိတ်ကြားထားသူတွေထဲမှာအနောက်နိုင်ငံတွေကပိတ်ဆို့အရေးယူခံထားရတဲ့ Damioza, Tamarina, Dadadu, Bawe, Nebezonga, Russia, Siwai, Lungan, Shinidule, Bawen Jababa, Dioha, Russia, Jizo, Kundabe, Pibi, Mane Lunga, Naranga, Kunda Muha, Dio Gokon Sia, American Dollar, Dia Guse, Billion T, Sanjay Dinga Bade, Naranga Gonson, Nidu Pijare, Vladimir Putin, Shi Jipino, Chamakajare, Dai, Dinaba Kunda Muria, Taja Pamana, Nia Billiango, Yapu, Dija Badalu, Russia, Vijijo, Mishu Stinga, Piocha Badekamia.
American by Micron Nipinya, Comunito, Compiacirego, where you atom butabo. CAC lo corre, Timlanga, yes, cyber, internet, Saya, Sima, Kankoye Yunga, down so like body. Nangano Longjo, and dear Shida jump, Timlanga, yet, Yuji, three chelet, Saya, Lunga, Poesi to Nine, Micronga, Tolo de, Compiacide, where you rago, yet, and the Nello, Tinning Nunica, down so rapid body. Damn Checo, American Siwa Gutan Tanaga, Chim Yemishibu, so be Becha Bade. America Ye, Chiso Memory Chapiade, Tolo de Micron Nibina, Comunicale, Dio CAC Ye, Jamjaza Gola Kanyashi Chow, a song that Papi Lamles Rane, Nauta Chilane, Drekepian Nibi, Dio Anabandune, Sunu Moody, Sello Sampo, Mulent Hare, Lu, Chinya Chet, Topian Kebareche.
Sura Bika Yase, the Voto Jija Chopo, Turiha, Dawin Hama, Pedro, American and Jai, when you got Pio like Bade. The Voto Nija Sabi Nai Bantu Mabin, Napeka, Piane, Dakai, Lara Jau, when you Anthony Blinkenga, Kulu, Pio like Daba. Did the Voto Nija Hatan Mai Saya, Pieta, Ato Keda, Yella Piedule, Mr. Blinkenga, Twitter, Lumusamianama, Inga Niga, Sutabale. American sorry, Arabia Ruga, Jau, when you Nabi, Ludajin Sana Tautai, Kuni, Pina, Mone. Yejida with some moody people to a conyacha, a pika yajabo, Sudan Sedane, Arasa, Piruse, Pueruga, the ball, do ni gajaraba. Chobo do go beso, ye you are there. The Chani Landre, don't be ye you melo, American Nayanjai, when ye blanganga, so bade. Did the ball do yaja, pika yasego, something, Cecilia, a puet pagule, pueta jabade. Sene, the Ningle, Payan, the Nila Nirima, Napega set, let Dakai nijabade. Abika yasay Kadikuiku Liza do Apia Liza Shenai Chodimi Si Yeya Kwen Yem you both what to get me, the Wadu ni Jeku, Chopa be Pieni Babi Lo, Kula Damga Sudan Tutanma Volka Patska Piovarakamya.
Kabata Wama COVID-19 Kayoka Ga Salo. Kalawan Yoka Ti Chema Ye Jibo Chini Dri Dula Lo. Kaba Chema Ye Pwe WHO Nine Darigo Ye you don't yan nine bo. Me wimbi ni de lo china champe pamauka. Wale Amaga Ingani Mapioso like Bari. WHO ha Yinga Tepobi Yebo Chini Rigo Dombian Nialo. Jambon Wine Windan Lua Cheka Chima Lade Lu WHO Ye Nipale si we mapioso rapsi bari. WHO ye Yebo Dombian Mupian let Dumta ye comedy sin kansa ya. Dine tema malati. Siens yare ya WHO ha simye yebo chi ningaset tongugo dombian kea bari. Tidema COVID-19 Kalawan Yokari Bawin the Lo, Equatoria Guinea, Tanzania Nanganuma Pikede, Markbug Virus Gusamulo Yokari Le Bawimare, Dabian Durakine, Syria Ma Lokede, Nayin Chilo, Ludajan Sana Tautamu Sanya Yebo Chini Drine, Pakistan Ga, Jilwan Momuti Le Bawin Chabareshe. ထိုင်တန်းရောက်တဲ့နေ့ကိုဥတည်မောင်းတန်းတဲ့သူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ချရမှာဖြစ်ပါတယ်မိုးခါမုန်တိုင်းကြောင့်အထိနာခဲ့တဲ့ရခိုင်ပြည်နယ်မှာအခြေခံပညာသင်ကျောင်းတွေကိုအစိုးရစတင်နေတဲ့အချိန်ဇွန်လတည့်နေ့မှာဖွင့်လှစ်သွားမယ်လို့ပြည်နယ်ပညာရေးမှူးကပြောပါတယ်ရခိုင်ပြည်နယ်ကမြို့နယ်ခုနှစ်ခုမှာတော့စတင်ကျောင်းအတော်များ
ရခိုင်ပြည်နယ်မှာပြည်ခရက်မေလ14ရက်နေ့တုန်းကဝင်ရောက်ခဲ့တဲ့မုန်တိုင်းနာကြောင့်လူနေအိမ်နဲ့အဆောက်အုံအတော်များများပျက်စီးခဲ့ရပြီးအခုချိန်ထိကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေရတဲ့အခြေအနေပါပျက်စီးခဲ့တဲ့အထက်မှာစာတင်ကျောင်းတွေလည်းပါဝင်ပြီးအခုစာတင်နဲ့ပထမဆုံးရဖြစ်တဲ့ဂျွန်လ3ရက်နေ့မှာဖွင့်လှစ်နိုင်ဖို့စီစဉ်နေတယ်လို့ရခိုင်ပြည်နယ်ရဲ့ပြည်နယ်ပညာရေးမှူးဦးဘထွီးစိန်ကပြောပါတယ်
ကျွန်တော်တို့ကတော့ရဲပြောက်လို့တော့မရှိဘူးဗျာကျွန်တော်တို့ပုံမှန်အတိုင်းပဲအခုဆိုရင်ဒီနေ့ဆိုရင်2023-24လေးပညာသင်နှင့်ကျောက်အဲ့နဲ့ရသကပဲပထမနေ့ပေါ့နော်ဒါဟုတ်ကဲ့ကျွန်တော်တို့ဟောပေါ့စတင်ပြီးတော့ကျောက်သားတွေလက်ခံနေပါပြီပုံမှန်ပဲ
မုံတိုင်းတန်ကြောင့်စစ်တွေပုံနာကျွန်းရတိတောင်ပေါတော်နဲ့ကြောက်တော်ဘူးဒီတောင်အပါဝင်မြက်ဦးမြို့နယ်မှာရှိတဲ့စာတင်ကျောင်းအဆောက်အုံတွေတော်တော်လေးပျက်စီးခဲ့ရပြီးတချို့အကျောင်းတွေကတော့ခေါမိုးလာနာလောက်ပဲရှိတယ်လို့ပြောပါတယ်။ရှိခိုင်ပြည်နယ်မှာတခြားပြည်နယ်နဲ့တိုင်းဒေသတွေမှာရှိတဲ့အခြေခံပညာသင်ကျောင်းတွေလိုပဲမေလ23ရက်နေ့မှာပထမဆုံးကျောင်းအောင်လက်ခံခဲ့တယ်လို့ဥပထွေးစိန်ကပြောပါတယ်
။ PSC တဲ့ကျောင်းတွေပေါ်အလေအများအဖြစ်ကျွန်တော်တို့ဒါဟိုထက်တန်ဘိုက်ကိုဦးစားပေးပြီးတော့ဖွင့်တော့မယ်ပေါ့ထက်တန်ထက်တန်ကျောက်ခေးတွေမှာပေါ့လေဦးစားပေးပြီးတော့ဖွင့်လိုက်တော့မယ်ပေါ့အဲ့ဒီပျက်စီးတဲ့ကျောက်မှာကျန်တဲ့မျိုးနေတွေမှာကြာတော့ဟောပေါ့ကျွန်တော်တို့ပုံမှန်အတိုက်ပျက်စီးမရှိတဲ့အတွက်ပုံမှန်အတိုက်ကျောက်ဖွင့်ဖို့ကျွန်တော်တို့ဆောင်ရွက်နေပါတယ်ဗျာဒီနေ့ဆိုလို့ရှိရင်ခိုင်ပြင်းနဲ့တပြင်းနဲ့လုံးမာတာ KG ကနေ grade အတွဲအစီကျွန်တော်တို့ကျောင်းသားကျောက်သူပေါ့မှာ35,925ဦးကျွန်တော်တို့လက်ခံသားပါလေဗျဒီနေ့ပထမနေ့ကျောင်းရဲ့လက်ခံလေးအစည်းအဝေးပါဗျဟုတ်ကဲ့
2023-24ပညာသင်နှစ်အတွက်မေလ23ရက်နေ့ကစပြီးတော့ကျောင်းအလက်ခံနေတာဖြစ်ပြီးပထမဆုံးနေ့မှာတင်ကျောင်းအသူ3000ကျော်ရှိတယ်လို့ပြောပါတယ်ပျက်စီးမှုကြီးမားတဲ့စာသင်ကျောင်းအဆောက်အုံတွေကိုတော့ကုမ္ပဏီတွေနဲ့ချိတ်ဆက်ဆောင်ရွက်နေပြီးတချို့အကျောင်းတွေကိုဒေသခံတွေနဲ့ပါပူးပေါင်းဆောင်ရွက်နေတယ်လို့သိရပါတယ
်မြေပုံကနေစာလို့အဲကျောက်ပြူတော့ဘူးပါမှာတော့နိမ့်နေပဲမိုးလင်တာတဲ့အဲ့ဒါတွေကိုကျောက်တွေကိုဒါသက်ဆိုင်ရာမျိုးနေပညာရေးဌာနရဲ့တော့အာဏာပဲဖွေးတင်နေတာမိဖပင်နဲ့ပုပ်ပူပေါ်ပြီးတော့မှမိုးလင်တဲ့ဟာတွေကိုပေါ်ရပြီးတော့ဒီတရားနဲ့အတွင်းမှာပြီးတော့မှာပါဒီဖက်ပိုက်မျိုးနေတွေကြတော့ကျွန်တော်တို့ဒါပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးကိုယ်တိုင်ဒီမှာချစ်ချက်ပြီးတော့မှဆောင်ရွက်နေတယ်ကြဒီမှာကုမ္ပဏီတွေနဲ့ဒါအမိုးတွေကိုကျောက်တွေမှာဟုတ်ကဲ့ဆောင်ရွက်နေပါတယ်ပြည့်စုံမှုကနေဆုံးကျောက်ဆောက်တွေကအရင်မိုးပြီးတော့မှကျွန်တော်တို့ကျောက်ဖွင့်လိုက်စင်ချနိုင်အောင်ဆောင်ရွက်နေပါတယ်
မုံတိုင်းတန်းကြောင်ပျက်စီးဆုံးရှုံးခဲ့ရတဲ့နေရာတွေမှာကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်မုံတိုင်းတန်းကြောင်အထည်နာခဲ့ရတဲ့ရခိုင်ပြည်နယ်မှာတော့တည်ဆုံးသူစုစုပေါင်း148ဦးရှိတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာမုံတိုင်းတန်းကြောင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နေရတဲ့အချိန်မှာနေစရာမရှိတော့တဲ့သူတွေနဲ့စားဖို့တောက်ဖို့အခက်ကြုံနေရသူတွေလည်းအတော်များပါတယ်ပညာရေးဖက်ကတော့ကျောင်းပြန်ဖွင့်ဖို့ရက်သက်ပတ်အလိုလောက်သာကြံတော့ပဲလို့အခုစာတင်နေအတိုင်းကျောင်းတွေပြန်ဖွင့်နိုင်ဖို့ကိုပြင်ဆင်နေတာဖြစ်ပါတယ်
။မုံတိုင်းတင့်ရခိုင်ပြည်နယ်မှာကျောင်းတွေပြန်ဖွင့်နိုင်မယ်အလားအလာနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မချန်ခင်မှာတော့ထိုင်းဘက်မှာမြန်မာလုပ်သားရာချစ်လှုပ်ထုတ်ခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ချက်ရပါမယ်။အခုတော့မန္တလေးတိုင်းတွင်းကတရုတ်ဒဏ်ငွေပိုက်လိုင်းအဆောင်တွေတိုက်ခိုက်ခံရတယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ချက်ရအောင်ပါရှင်။တရုတ်ဆိုရရဲ့မြန်မာအပေါ်ရက်တီချက်နဲ့ပတ်သက်လို့ဆန္ဒပြကန့်ကွက်မှုတွေရှိလာချိန်မှာပဲမန္တလေးတိုင်းအတွင်းမြန်မာတရုတ်ဓာတ်ငွေပိုက်လိုင်းလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်တွေကိုဒီသတင်းပတ်အတွင်းတိုက်ခတ်ခံရမှု2ကြိမ်ဖြစ်ခဲ့တယ်လို့သိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုသားညွန့်ဦးပြောပြပါမယ်ရှင်
။မန္တလေးတိုင်းတောင်သာမြို့နယ်ထွက်မင်းကန်ရွာအနီးကဓာတ်ငွေပိုက်လိုင်းလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်ကိုဒေသခံကာကွယ်တပ်ဖွဲ့တွေကမေလ23ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တယ်လို့သိရပါတယ်။မန္တလေးတိုင်းတွင်မြမတရုတ်ရေနံပိုက်လိုင်းလုံခြုံရေးဆောင်တွေကိုဒေသခံကာကွယ်အဖွဲ့တွေကဒုတိယမြောက်တိုက်ခိုက်မှုဖြစ်တယ်လို့ဒေသခံတွေကပြောပါရယ်မန္တလေးတိုင်းကျောက်ပတောင်မြို့နယ်ပုပ်ပားတောင်ရွှေစီတိုင်ကြီးရွာနီးကမြမတရုတ်ရေနံပိုက်လိုင်းလုံခြုံရေးယူထားတဲ့တပ်ကိုလည်းမေလ22ရက်နေ့မနေ့စောပိုင်းတုန်းကဒေသခံကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သိရပါရယ်လုံခြုံရေးယူထားတဲ့စစ်သား၁၀ဦးကနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေနိုင်ဝက်နီးပါအပြန်လန်ပစ်ခတ်ခဲ့ပြီးတော့စစ်ကောင်စီတပ်ဘက်ကစစ်ကူလာတဲ့အတွက်နောက်ပြန်ဆုတ်လာတယ်လို့ကာကွယ်အဖွဲ့တွေကပြောပါရယ်အခုလိုမြန်မာတရုတ်ရေနံပိုက်လိုင်းအဆောင်တွေကိုဝင်ရောက်တိုက်ခိုက်တာဟာတရုတ်နိုင်ငံအနေနဲ့နိုင်ငံရေးစီးပွားရေးတွေမှာဝင်ရောက်ဆွတ်ဖက်တာအပြင်အဲ့ဒီနေရာတွေမှာစစ်ကောင်စီတပ်ကတပ်ဆွဲနေရာယူထားတဲ့အတွက်ဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့မြင်းညံခရိုင်တိန်နှစ်ကပညာရေးတာဝန်ရှိသူကပြောပါတယ
်ဒီမြောက်လိုင်းအနေနဲ့ပြုလုပ်ထားတဲ့သဘောတူညီချက်ပေါ့နော်ဒီတရုတ်နိုင်ငံနဲ့သဘောတူညီချက်ကုန်သွယ်ရေးရသဘောတူညီချက်နိုင်ငံရေးရသဘောတူညီချက်ဒီစီးပွားရေးအရာဝင်ရောက်ဆွတ်ဖက်မယ်ဆရာရေးအရာဝင်ရောက်ဆွတ်ဖက်ရင်နဲ့နိုင်ငံရေးရပါဝင်ရောက်ဆွတ်ဖက်မယ်ဆိုပြီးတော့ဒီတရုတ်ပြည်သူတမန်အနေနဲ့ကဒါပြောဆိုလာတာလေးရှိတယ်ဗျပြောဆိုလာတဲ့အပေါ်မှာလည်းကျွန်တော်တို့ကမကြည်နဲ့ဘူးဒီစကားဆတွေကလည်းကျွန်တော်တို့ဒီလုံးဝအမြင့်ပြတ်ချိန်မုံကြီးဆိုတဲ့စစ်စင်ကြီးနဲ့ကျွန်တော်တို့ကအခုလက်ရှိနေထားမှာတွားနေရဖြစ်တဲ့အတွက်ကျွန်တော်ကဒီရည်ရချက်နှစ်ခုနဲ့ပေါ့နော်ဟိုဒီမရှင်လေးကိုပေါ်ဆောင်ပြစ်တာပါဗ
ျဒီတက်ခက်ခံမှုအတွက်မြန်မာစစ်ကောင်စီကရောတရုတ်ကုမ္ပဏီဘက်ကပါတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူး2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကာဇာရုံးကလည်းရန်ကုန်မြို့လှိုင်းတရာကတရုတ်ပိုင်စစ်ရုံတချို့ဖျက်ဆီးခံခဲ့ရပူပါတယ်။အဲဒီတုန်းကတော့တရုတ်ပိုင်ယင်းနှိမ့်နှံမှုတွေနဲ့တရုတ်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတောင်းဆိုတိုက်တွန်းခဲ့ပူပါတယ်။ 469မိုင်အရှည်ရှိတဲ့ဒီပိုက်လိုင်းဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကနေပြီးတော့မကွေးနဲ့မန္လေးတိုင်းတို့ကတဆင့်ရှမ်းပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးတော့တရုတ်နိုင်ငံ Yunnan KI ကုမင်းမြို့ကိုမြန်မာနိုင်ငံကတန်းကိုတွေတင်ပို့နေတာဖြစ်ပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်အတွင်းဒေသခံတွေဟာလည်းလက်ပံတောင်စီမံကိန်းလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီဟာစစ်တပ်ကိုလက်ခံကူညီပေးနေတယ်ဆိုပြီးတော့စနားပြကက်ကွက်မှုတွေလုပ်နေတာရှိပါတယ်။မြန်မာစစ်ကောင်စီနဲ့ပတ်သက်လို့တရုတ်အစိုးရရည်တည်ချက်ကိုပါမကြိုက်ဘူးလို့စလင်းကြီးဒေသခံတက်ကြွလှရှားသူတူကအခုလိုပြောပါတယ်
။ဒီတရုတ်အစိုးရကဒီပတ်သက်စစ်တပ်နဲ့အတူတူစီးပွားတွေလုပ်နေတယ်လို့တချို့ကျွန်တော်တို့ကကျွန်တော်ဒေသအရာပြောမယ်ဆိုရင်သူတို့ဒီပြည်သူတွေတက်တယ်လေစကားသာတက်တယ်ကိုဥပမာဝမ်ပေါင်းကုမ္ပဏီတွေမှာလက်ခံပြီးတော့ဝင်လာထွက်တာတွေသူတို့ဘက်ကကုမ္ပဏီတွေပြေးနေတာတွေအများကြီးရှိတယ်ပေါ့ဗျာ။ဒီတရုတ်အစိုးရကဒီပတ်သက်စစ်တပ်ကိုဒါကူညီတယ်ကူညီတဲ့ပုံမှာကျွန်တော်ပြည်သူတွေကဒါကိုစက်ပြင်းနေလောကကျွန်တော်ပြည်သူတွေကိုတတ်နေတဲ့စကားသာတစ်တက်ကိုအင်းပေးတာရယ်ဆိုင်လို့เนาะဒီကဘာလဲပြဖို့ဒီလိုဆိုရတယ်ဒီလိုပြစ်တက်ကိုဒါရွာရနေတဲ့ပုံမှာကျွန်တော်ပြည်သူလူထုကလုံးဝမလိုလားပါဘူးချန်နဲ့ကျွန်တော်ပြည်သူလူထုရောကျွန်တော်ဒီမှာတိုက်ပွဲဝင်နေတဲ့အင်အားစုပြည်သူ online အင်အားစုပြည်သူအကျော်တပည့်များစုပြည်သူကမလိုလားတဲ့ကျွန်တော်ကျွန်တော်ကပူပေါင်းကျွန်တော်စာနာဖော်ထုတ်တာဖြစ်တဲ့ပုံမှာ
မီလာ23ရက်နေ့အင်္ဂါနေ့ကလည်းရန်ကုန်မြို့မှာတရုတ်အစိုးရကိုဆန့်ကျင်ကြောင်းစာရဏီချေဆွဲပြီးတော့လက်တပြတ်ဆန္ဒပြမှုဖြစ်ပါတယ်။ဖန်စီခါရတဲ့သတင်းတော့မကြားပါဘူး။တရုတ်အစိုးရရဲ့တရားဝင်ထုတ်ပြန်မှုတွေမှာတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုထိန်းသိမ်းသိမ်းကန့်ကွက်ဆောင်ရွက်ကြဖို့မြန်မာအရေးအာဆီယံပုံသဘောထားကိုလိုက်နာဆောင်ရွက်ကြဖို့နဲ့နေဆက်ဒေသတည်ငြိမ်အကြမ်းမှုကိုလူလာတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ
။ကုသညုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒေသရင်းသတင်းတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးပါမယ်။ထိုင်းနိုင်ငံအယုဒ္ဓယာဥထိုင်းမြို့နယ်မှာမြန်မာဝန်ထမ်း412ဦးကိုအလုတ်ကထုတ်ပယ်ကြောင်း Pioneer Manufactory Thailand ကကြေညာပြီးနင်နာချေအဖြစ်စုစုပေါင်းဘတ်68တန်းနီးပါးပေးခဲ့ပေမဲ့ထိုင်းအလုတ်သမားဝန်ကြီး Mr. Su Chat Chonglen ကတော့ဒါဟာလုံထုံးလုံနည်းနဲ့ညီမညီစစ်ဆေးဖို့နဲ့အလုတ်လက်မဲ့ဖြစ်နေသူတွေအတွက်လူမှုဖူလုံရေးခန်းစားခွင့်တွေရရှိဖို့အတွက်နည်းမြေတာဝန်ရှိသူတွေကကူညီဖို့ညွှန်ကြားထားပါတယ်ဒီအကြောင်း VOE သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ဥထိုင်းမြို့နယ်အခြေစိုက်မော်တော်ကားပစ္စည်းထုတ်လုပ်တဲ့ Pioneer ကုမ္ပဏီကမြန်မာဝန်ထမ်း412ယောက်ကိုအလုတ်ကထုတ်လိုက်ပြီးတဲ့နောက်အလုတ်သမားတွေရဲ့ရပိုင်ခွင့်နှစ်နာချေအဖြစ်ဘတ်ငွေ68တန်းဒီပါပေးအပ်ခဲ့တယ်ဆိုပြီးရှေ့တောင်လုံသမားအခွင့်ရေးခွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
အဲ့ဒါသူစိတ်မှရှိတဲ့လောက်သားဥရတော့1500ကျော်ထုံးလာလူစုပြည်ရှိတယ်။ဒါသူတို့ရဲ့စက်ရုံရဲ့အကြောင်းပြချက်ကတော့ပုံချမ်းပစ္စည်းတွေကိုယူဖို့ချမ်းပါပြီးဆက်ဆက်ဖြစ်တဲ့အကြောင်းလောက်သားဥရချော့ချလိုက်တယ်လို့ပြောတယ်။လောက်တဲ့အလိုက်သူကလောက်သားတွေကိုနင်းနာကြည့်ပြီးမှသူကအလောက်ကနေရနာတာ။အခုလက်ရှိသတင်းအရကျွန်တော်လေ့လာတုံးတက်တဲ့ခါမှာဒီလောက်သားဥရ400ကျော်ကိုထိုင်းပန်းကို68တန်းခန့်သူတမသူဦးကြီးရဲ့ပန်းလည်းကိုသူကနင်းနာကြည့်ဆက်ပြီးမှသူရနာလိုက်တယ်လို့
အခုလိုမျိုးအလုတ်ကနေထုတ်လိုက်တဲ့ဝန်ထမ်းဥယျာဉ်များတဲ့အတွက်လုံထုံးလုံနီးနဲ့ညီမညီစစ်ဆေးတုံ့တက်ဖို့နဲ့အလုတ်လက်မဲ့ဖြစ်ရသူတွေအတွက်အလုတ်မရခင်စက်ကြာလူမှုဖူလုံရေးရန်ပုံငွေရဖို့နယ်မြေဌာနဆိုင်ရာတွေကအကူအညီပေးကြဖို့ကိုလည်းထိုင်းလူသမားဝန်ကြီးမစ္စတာဆူချက်ချွန်ကလင်ကပြောဆိုခဲ့တယ်လို့ဆိုပါတယ်
။အကြမ်းနဲ့ပတ်သက်လို့ဒီကျွန်တော်အလုတ်သမားဝန်ကြီးဌာနဝန်ကြီးကိုယ်တိုင်ကစိုးရိမ်မိတဲ့ဆိုတဲ့အနေထားနဲ့နောက်ထပ်အောက်ဆီမှာရှိတဲ့ခရင်ကြီးနဲ့မှအဆင့်မှရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုတုံ့ထုံးလို့မြင်းမြင်းမြင်းမြင်းရှိစီခိုင်းတာတို့နောက်ပြီးကျွန်တော်တို့လူမှုဖွံ့ဖြိုးရေးရန်ပုံငွေရနေမှဒီအလုပ်လက်မဲ့ဖြစ်နေတဲ့ကာလမှာလုပ်လက်မဲ့ဟိုဆန်းစားခွင့်ရရှိဖို့ကိုယ်ဉာဏ်ဆောင်ရွက်ပေးဖို့တို့နောက်အလုပ်ကံတည်တည်ရကျင်တယ်ဆိုလို့ရှိရင်အလုပ်ကံတည်တည်ဝန်ကြီးကိုပန်တီးပေးဖို့ဆိုတာမျိုးတွေလည်းကျွန်တော်တို့တက်တွန်းနှုတ်ထားထားတော့တွေးရပါတယ်ခင်ဗျာ
တကယ်တော့အလုပ်သမားတွေအနေနဲ့အလုတ်လက်မဲ့ဖြစ်နေတဲ့ကာလမှာအလုတ်လုတ်တဲ့အချိန်ကာလကထက်ဝင်ထားတဲ့လူမှုဖူလုံရေးရန်ပုံငွေကနေထောက်ပံ့ကြေးပြန်ရအောင်လှုပ်ဆောင်နိုင်ပါတယ်။ဒါကိုတချို့မြန်မာလူသမားတွေကသိရှိနားလည်တာမျိုးမရှိတာကြောင့်အလုတ်လက်မဲ့ဖြစ်ပြီဆိုတာနဲ့နေရက်ပြန်လာပြီးရတဲ့တခြားအလုတ်တွေကိုပဲပြောင်းရွှေ့လုတ်ကင်တာတွေရှိနေတာကြောင့်အဲ့ဒီလိုမလုတ်ခင်ကိုရတင်ရလိုက်တဲ့လူမှုဖူလုံရေးထောက်ပံ့ကြေးကိုရရှိအောင်ဆောင်ရွက်တင်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်။
ဒါပကန်စကုံဆိုတဲ့ကျွန်တော်လူမှုဘူးလုံးမျိုးကိုကျွန်တော်ဒီရှုပ်တောင်းလို့ဒီမှာဒီထိုင်းလူမျိုးတွေအားလုံးထည့်ထားတဲ့အကြောင်းအလုံးမရှိသေးတဲ့ကာလတွေမှာအလုံးလက်မဲ့နင့်နာရေးသူတွားရပြီးချက်ထားလို့ရတယ်။အဲ့မှာကသူကဟိုကျွန်တော်တို့လူသမားဝင်ဌာနလက်အောက်ခံပဲဒီလောက်တန်ချပွေးရုံမှာသွားပြီးရှင်းတင်သွင်းရတယ်။ကျွန်တော်ပဲဆက်ရုံနဲ့လောက်ကရနားခါရတယ်။အဲဗန်ရရှိပါပြီ။နောက်လူသမားဝင်ဌာနအောက်ဒီမှာစင်ငယ်စင်ငယ်လူမှုဘူးလုံးရံဌာနကို လောက်ကန်ချပွေးဌာနနေတရှင်းတကတင်းကြပ်ဖို့ပြီးမှသူ့အလုပ်လက်မဲ့ထပ်ပန်ကြည့်စီမှာထပ်ပန်ကြည့်ပြီလား
အခုမြန်မာလူသမား412ဦးကိုအလုပ်ကနေထုတ်လိုက်တဲ့စက်ရုံဟာမော်တော်ကားဆိုင်ရာစတူဒီယိုနဲ့တခြားစက်ပစ္စည်းတွေထုတ်လုပ်နေတာဖြစ်ပြီးအဲ့ဒီစက်ရုံမှာတခြားမြန်မာနိုင်ငံသားအများအပြားအလုပ်လုပ်ကန်နေတာဖြစ်ပါတယ
်မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50 58လိုင်းလမ်းမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်
American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
Now more than ever we look to Vietnam
to address our growing needs. ဗီယက်နမ်မှာလူခွင့်ရင်းနဲ့အခြေခံလက်လက်ခွင့်တွေပေါ်ကန့်သက်ချုပ်ချယ်မှုတွေကြီးထွားလာနေလို့ကျမတို့ရဲ့စိုးရိမ်ပူပန်မှုတွေကိုဖြေရှင်းဖို့အရင်အထက်ပိုကြိုးစားနေပါတယ
် American လွှတ်တော်မှာတိတ်မကြခင်ကကျင်းပခဲ့တဲ့ဗီယက်နမ်လူခွင့်ရင်းနဲ့အထိမ်းမှတ်မှာယာယီလက်ထောက်နိုင်ငံဂျာယီဝင်ကြီးAaron Bagling ကမင်းကွန်ပြောခဲ့ပါတယ
် There is a really deeply troubling trend of
harassment. ဒီလိုဝေဖန်တာပါဝင်ရင်းကျဲစွာထုတ်ဖော်ပြောဆိုနေကြတဲ့သတင်းသမားတွေလူ့အခွင့်အရေးကာကွယ်သူတွေနဲ့တာမန်ဗီယက်နမ်နိုင်ငံသားတွေကိုပြစ်မှတ်ထားနှောက်ယှက်မှုတရားမျှတမှုရှိတဲ့ဖမ်းဆီးမှုတွေနဲ့ပြင်းပြင်းထန်ထန်ထောင်ချမှုတွေကတကယ်ကိုစိုးရိမ်ပွေရကောင်းတဲ့ပုံစံဖြစ်လာနေပါတယ်ဗီယက်နမ်မှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူ160ကျော်ရှိတယ်လို့လူ့အခွင့်အရေးအဖွဲ့တွေကခန့်မှန်းပါတယ်ယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေအားလုံးကိုလွတ်ပေးပြီးလွတ်လပ်စွာသွားလာလှုပ်ရှားခွင့်အပါအဝင်သူတို့ရဲ့အခြေခံလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့ဗီယက်နမ်အစိုးရကိုဆက်လက်တောင်းဆိုသွားမှာပါ
ဗီယက်နမ်ဟာတခြားလူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေမှာတော့တိုးတက်လာနေပါတယ်ဒီထဲမှာမျိုးသမီးတွေပတ်သန်စွမ်းသူတွေနဲ့ LGBTQ+ လို့ခေါ်တဲ့လိင်စိတ်ကွဲပြားသူလိင်ထူးချင်းတိမ်းညွတ်သူတွေရဲ့အခွင့်အရေးဆိုင်ရာတွေကိုအကာအကွယ်ပေးတာတွေပါဝင်ပါတယ်ဒါအပြင်ဗီယက်နမ်ဟာနိုင်ငံတကာစံနှုန်းများနဲ့ပုံမကောင်းမွန်စွာလိုက်လျောညှိထွေရှိစေဖို့နိုင်ငံရဲ့အလုပ်သမားဥပဒေတွေကိုလည်းပြုပြင်မွမ်းမံထားပါတယ်
။ This modest progress however does not extend to all.
ဒါပေမဲ့ဒီလောက်ကြီးတိုးတက်လာုံနဲ့ဖွဲ့ချဖန်ဆီးခံထားရတဲ့လူဦးရေအားလုံးအပေါ်မတက်ရောက်သလိုလွတ်လပ်စွာဘာသာရေးယုံကြည်ကိုးကွယ်ခြင်းအပေါ်လည်းမတက်ရောက်ပါဘူး။ဘာသာရေးကောင်းဆောင်တွေအထူးသဖြင့်အတိမတ်ပြုခံရခြင်းမရှိတဲ့ဒါမှမဟုတ်တရားဝင်မျက်ပုံတွေလက်မှတ်မရှိတဲ့အုပ်စုတွေအပေါ်ယုံကြည်မှုတစ်ခုခုအတင်းအဓမ္မသွတ်သွင်းတာကိုထိလက်ရောက်ကျူးလွန်တာဖမ်းဆီးတာနဲ့တရားစွဲဆိုတာတွေအပါအဝင်အစိုးရရဲ့နှောက်ယှက်မှုဖြစ်စဉ်တွေကဆက်လက်ဖြစ်ပေါ်နေပါတယ
်။ဗီယက်နမ်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်ရောက်မှာပါဝင်ပတ်သက်နေမှုဒါမှမဟုတ်ချိုးဖောက်မှုတွေကိုခွင့်ပြုထားမှုကြောင့်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာအထူးစောင့်ကြည့်စည်းရင်းဝင်နိုင်ငံဖြစ်မနစ်ကသတ်မှတ်ခဲ့ပါတယ
်။ Vietnam must take significant
ဗီယက်နမ်နိုင်ငံအနေနဲ့နာဂတ်မှာဒီသက်မှတ်ချက်တွေကိုရှောင်ရှားကျင်နေဆိုရင်ဘာသာရေးလွတ်လပ်ခွင့်အတွက်အကာအကွယ်ကိုခိုင်ခိုင်မာမာရရှိစေဖို့ဥစားထင်ရှားပြီးရေရှည်တည်တဲ့နဲ့လှုပ်ဆောင်ချက်တွေကိုလှုပ်ဆောင်ရမှာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဗီယက်နမ်နိုင်ငံနဲ့ဆက်ဆံရေးကိုခိုင်မြဲအောင်ဆက်လက်လှုပ်ဆောင်နေခြင်းတပြိုင်တည်းမှာပဲဗီယက်နမ်အစိုးရအနေနဲ့နိုင်ငံသားအလုံးရဲ့လူ့အခွင့်အရေးကိုဒေသကြောင်တည်ကြစေဖို့အတွက်ကြိုးပမ်းရမယ့်အရေးကြီးပုံကိုကျမတို့မျက်ခြေပြခံမှာမဟုတ်ပါဘူး။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။တော်တာရှင်တို့ခုနားဆင်ခဲ့ချရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာနဲ့ YouTube ဆာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
် VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American အသံရ2023ခုနှစ်မေလ23ရက်ပုတ်ထုနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50-51လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်မေလ24ရက်နေ့ပုတ်ထုနေ့မနက်ခင်းပါရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ဘောကလူကြီးများသတင်းကဘာတလွားခီးသွားတဲ့အတူနားဆင်ကြရမယ့်သတင်းဖတ်စဉ်ကဏ္ဍတစ်ခုထဲမှာတော့
ကိုနိုင်ငံမှာမကောင်းလို့တာဆိုရင်တော့ကျွန်တော်တို့နိုင်ငံပြောမှပေါင်းဆိုရဲဒီသူများနိုင်ငံလာရတာပေါ့မြန်နိုင်ငံလာသီးခံရတာပေါ့သူများဒီဘက်မှာလာပတ်စံလာစ
ားနေရပေါင်းဆိုအချောင်းဆုံးသတင်းပတ်စင်ကဏ္ဍမှာနားဆင်ချင်ရမှာဖြစ်ပါတယ်ရှင်အခုရင်းဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာသတင်းပတ်စင်ကဏ္ဍကိုထုတ်လွှင့်မှာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီတို့တနင်္လာနေ့ကတွေ့ဆုံပြီးအစိုးရအကြွေးချေးယူနိုင်တဲ့ပမာဏဘယ်လိုတိုးမြင့်မလဲဆိုတာဆွေးနွေးခဲ့ပေမဲ့လည်းသဘောတူညီမှုမရခဲ့ကြပါဘူး။ဒါပေမဲ့လည်းအမေရိကန်ဒေါ်လာ37.4 trillion ရှိနေပြီဖြစ်တဲ့အမေရိကန်အစိုးရရဲ့အကြွေးငွေချေးယူနိုင်တဲ့ပမာဏတိုးမြင့်ဖို့ဆက်လက်ဆွေးနွေးကြဖို့သဘောတူခဲ့ကြပြီးDemocrat နဲ့ Republican နဲ့အခြားဘလို့သဘောထားရှိတယ်လေဆိုတာကို Veronica Borres Iglesia သတင်းပေးပို့ထားတာနဲ့ Reuters သတင်းကိုအခြေခံပြီးကိုငိမ့်ချန်ကတင်ပြมาဖြစ်ပါတယ
်။ American သမ္မတ Joe Biden နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy တို့တနင်္လာနေ့ကတွေ့ဆုံပြီးအစိုးရအကြွေးချေးယူနိုင်တဲ့ပမာဏတိုးမြင့်မှုဆွေးနွေးခဲ့ကြပေမဲ့လည်းသဘောတူညီမှုမရခဲ့ကြပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌဘက်ကဗဟိုအစိုးရရဲ့ဘတ်ဂျက်ငွေအသုံးစရိတ်ဖြတ်တောက်ဖို့ပြီးအားပေးနေပြီးဒီကိစ္စအပေါ်သမ္မတအင်ဂျူရောဘက်ကလည်းအစွန်းရောက်တယ်လို့ယူဆပြီးသမ္မတအနေနဲ့ Republican တွေလက်မခံတဲ့အခွန်တိုးကောက်ဖို့အတွက်တိုက်တွန်းနေတာပါ။ American သမ္မတ Biden က
Okay, well, I'm glad the speaker's here today. We're optimistic we may be able to make some progress because
ကျွန်တော်အနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမှာရှိတဲ့အတွက်ဝမ်းသာပါတယ်ကျွန်တော်တို့တိုးတက်မှုတစုံတရာလုပ်နိုင်မယ်လို့အကောင်းမြင်ပါတယ်အကြောင်းကတော့အကျွေးတွေပြန်မပေးတော့တာမျိုးလုံးဝမလုပ်ချင်လို့ပါကျွန်တော်တို့တခုခုဖြစ်အောင်လုပ်ပါမယ်ကျွန်တော်တို့ပေးရမယ့်ကိစ္စတွေမှာမပေးဘူးဆိုရင်အမေရိကန်တွေရဲ့စီးပွားရေးကိုတေချာပေါက်ထိခိုက်မှာပါတကယ်တော့တကဘာလုံးထိခိုက်မှာပါဒါကြောင့်အစိုးရလူငွေရှော့ချဖို့သဘောလဲတူထားပါတယ်
။အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကအစိုးရအသုံးစရိတ်ဖြတ်တောက်ဖို့ပြင်းပြင်းထန်ထန်တောင်းဆိုထားတာပါ။ဒီကိစ္စကတိတ်အရေးကြီးတဲ့အတွက်နောက်ရက်တွေမှာလဲသမ္မတနဲ့နေစဉ်တွေ့ဆုံဆွေးနွေးဖို့ရှိနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကပြောပြီးသတင်းတောက်တွေကိုအခုလိုပြောပါတယ
်။ So we just came back from the White House. I thought the meeting was productive.
ကျွန်တော်တို့အခုပဲသမ္မတအေဘီရောကပြန်ရောက်တာပါဆွေးနွေးပွဲကတော့အကျိုးရှိတယ်လို့ထင်ပါတယ်အရင်ကတွေ့ဆုံတာတွေထက်ပိုးပြီးတော့အလုပ်ဖြစ်တယ်လို့လည်းထင်ပါတယ်ဒါပေမဲ့လည်းကျွန်တော်တို့မှာသဘောမတူတာတွေရှိပါသေးတယ်ကျွန်တော်တို့ဝန်ထမ်းတွေကိုဆက်ပြီးတော့ဆွေးနွေးဖို့ညလုံးပေါက်ဆက်လုပ်ဖို့ညွှန်ကြားထားပါတယ်ကျွန်တော်တို့ဘယ်နေရာတွေမှာသဘောမတူတာလဲနောက်ပြီးတခြားအလုပ်ဖြစ်မဲ့အကြံဉာဏ်တွေကိုလည်းရှာခိုင်းထားပါတယ
်သမ္မတဘိုင်ဒန်အဆိုပြုထားတဲ့တတိယရီနဲ့အမေရိကန်လုပ်ငန်းကြီးတွေအပေါ်အခွန်ကင်းလုတ်ခွင့်ပေးထားတာကိုရုတ်သိမ်းမဲ့အဆိုကိုလက်မခံရတဲ့အကြောင်းကိုအမေရိကန်အောက်လွှတ်တော်အမတ်ဂျိုဒီအရင်တန်က ABC ရုတ်တံရဲ့ This Week အစီအစဉ်မှာအခုလိုပြောပါဗျာ
I think the American people understand that the cost of living crisis that they're suffering with
နေစဉ်ကုန်စည်နှုန်းတွေတက်လာတဲ့ကိစ္စဟာအစိုးရအသုံးစရိတ်များလို့ဖြစ်ပြီးအခွန်နည်းလို့မဟုတ်ဘူးလို့အမေရိကန်ပြည်သူတွေနားလည်ထားတယ်လို့ကျွန်တော်မြင်ပါတယ်ကိုဗစ်အတွက်အခွန်ငွေတွေစံချိန်တင်သုံးထားသလို2021ခုနှစ်မှာလည်းစံချိန်တင်အခွန်ငွေတွေရထားပါတယ
် Republican တွေကသူတို့လိုချင်တာမရဘူးဆိုရင်စီးပွားရေးတစ်ခုလုံးကိုဖျက်ဆီးမယ်လို့ချိန်ချောက်နေတဲ့အကြောင်း Democratic အထက်လွှတ်တော်အမတ် Chris Van Hollen က ABC ရုပ်တံကိုအခုလိုပြောပါတယ
် If you default
ကျွန်တော်တို့ချိန်မပြေတော့ဘူးဆိုရင်စီးပွားပြတ်ခတ်ဆိုင်မှာပါလူဝါ18တန်းလောက်အလုပ်လုပ်မဲ့ဖြစ်မှာပါအတွန်းတွန်းတွေလည်းတက်မှာပါ American ပြည်သူတွေအတွက်အရာအလုံးဈေးကြီးကုန်မှာပါ
တကယ်လို့ငွေချေးယူနိုင်တဲ့ပမာဏကိုမတိုးမြင့်နိုင်ဘူးဆိုရင်ခက်ခဲတဲ့ရွေးချယ်မှုတွေကိုလုပ်ရမှာဖြစ်တဲ့အကြောင်းဘန်ဒါယီဝန်ကြီးဂျန်နက်ယယ်လင်က NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာအခုလိုပြောပါဗျာ
we have to pay interest in principal on outstanding debt
tomorrow pay me a chwee re ga ato re ko pay ma ba lu mu phu lo ye season ga a pho phwa re twe pay ni ya re yo sit thaw re ko pay me la sa re yo da re ga pay ko pay ma ba bho aso ya twe a lu lu pay tha re contractor re ne tchu pay me kaisa re ko pay nai no ma ma hpa au
american lwet taw ma republican ne democrat de tbaw tu nyi mu ma ya bu so yin no ဇွန်လ၁ရက်နေ့မှာအမေရိကန်အစိုးရအနေနဲ့လက်ထဲမှာငွေရှိတော့မှာမဟုတ်ဘူးလို့ဗန်ဒါရေးဝန်ကြီးဂျန်နက်ယယ်လန်ကခန့်မှန်းထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဖတ်ဆင်ခန်းနာကိုကိုငိမ့်ချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့သတင်းတိုလေးတွေကိုတင်ပြပေးလိုပါတယ်။ထိုင်းနိုင်ငံမှာမိုးရာသီအစပြိုပြီးစပားဆိုင်ရာသီမှာစပားအထွက်တိုးဖို့ထိုင်းပြည်ကိုအမှုထားပြီးလဲထွန်းမင်္ဂလာကျင်းပခဲ့ပါတယ်။ရုရှားနိုင်ငံသားတွေအမေရိကန်အတွက်ဟျိုးဝက်သရှုလုပ်ပေးပါလို့အမေရိကန်ဗဟိုထောက်လှမ်းရေး CIA ကလူသိရှင်ကြားကြေညာပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတိုလေးတွေကိုမအေးတန်တာကျော်တင်ပြထားပါတယ်ရှင်။
နိုင်ငံဘန်ကောက်မြို့တော်မှာမေလလယ်ကကျင်းပခဲ့တဲ့မိုးရာသီအစတော်ဝင်လက်ထွန်မင်္ဂလာခမ်းနားကိုတော့ဘေးရန်မဟာဝိဇယလောင်ကောင်းနဲ့မိဖုရားစုတီတာတို့ကြွားရောက်ချီးမြှင့်ခဲ့တာပါမိုးရာသီအစပြိုပြီးတော့စပားဆိုင်ရာသီရောက်လာတော့မှထိုင်းနိုင်ငံမှာလုပ်ငန်းကိုင်ငံကောင်းလို့စပားအထွက်တွူဖို့အတွက်ထိုင်းပြည်မင်းမြတ်ကိုအမှုထားပြီးတော့လက်ထွန်မင်္ဂလာကျင်းပခဲ့တာဖြစ်ပါတယ်ရေရင်မြစ်ဘဝတည်တည်ရဖို့ထွန်းရက်ဆိုင်ပြမှုတွေကောင်းမွန်ဖို့ပို့ဆောင်ရေးချောမွေးဖို့နိုင်ငံတကာအကုံသွေးရေးတိုးတက်ပြီးတော့စီးပွားရေးပိုကောင်းဖို့ရည်ရွယ်ပြီးတော့ရိုးရာအစဉ်လာနဲ့ကျင်းပတာဖြစ်ပါတယ်။ဒီပွဲကိုလယ်သမားတော်တော်များများရောက်အောင်လာခဲ့ကြပြီးတော့စပားဆိုင်ရာသည်အစာစတိကျဲဖြန့်တဲ့စပယ်စီတွေကိုအလို့ရဲကောက်ယူခဲ့ကြပါတယ်။ဒီမင်္ဂလာရှိတဲ့ပွဲမှာကျဲဖြန့်တာဖြစ်လို့ဒီစပယ်စီတွေကလက်ကောင်းတယ်လို့ယူဆပြီးတော့ဒီစပယ်စီကိုရရင်စပားကင်းတွေအောင်မယ်စပားအထွက်တွန်းမယ်လို့သူတို့ယုံကြည်ကြတာပါ။ပထမဌာနေကလဲဆိုင်တဲ့စိန်နက်မီတိုက
ပြောว่าเป็นอะไรที่ดีเป็นอะไรที่เหมือนสวรรค์ประทานให้เหมือนของ
ဒီစဘာကနက်ပြီကကြာလာတဲ့စဘာပါဖုံးကြီးပါတယ်ကျမတို့စဘာကင်းတွေအထွက်ကောင်းမယ်ဆင်ရီပေါ်ကျွယ်ပါလိမ့်မယ်လို့ပြောသွားခဲ့ပါတယ်ဒီလဲထွန်းမင်္ဂလာခန်းနာမှာနွားဖြူတခြင်းလဲပါဝင်ပြီးတော့အစီအမံတွေအဆအဆရရအဆင်ပြေဖို့အတွက်ရေရသဘောနဲ့နွားတွေကိုမြက်ကျွေးပြီးတော့ရမကလဲတိုက်ကျွေးခဲ့ပါတယ်နွားဆိုလိုတစ်ဆက်တည်းဂျာမနီနိုင်ငံမှာတော့နွားတွေဆန္ဒပြခဲ့ကြတာပါသူတို့ကဆန္ဒလည်းပြရင်မျက်လဲစားရင်ဖြစ်ပါရင်ဟုတ်ပါရင်ဒီနွားလေးတွေကများသောအားဖြင့်မျက်ခင်းစစ်ချက်မှာလွတ်လွတ်လပ်လပ်မျက်မစားရဘဲနဲ့ပိတ်လောင်ခံထားရတဲ့နွားတွေပါဒီတော့မေလ18ရက်နေ့ကကမ္ဘာဒီမိုကရေစီအစအုံကြီးတစ်ခုဖြစ်တဲ့ဂျာမနီလွှတ်တော်ရှေ့မျက်ခင်းပြင်မှာတော့ရောက်တုံးရောက်ခိုက်သူတို့တွေလွတ်လွတ်လပ်လပ်မျက်စားခွင့်ရခဲ့ကြပါတယ်နိုးစားနွားမျိုးတွေဖြစ်ပြီးတော့တဘာဝအားဖြင့်မျက်ခင်းမြင်ဆက်ခြင်းမှာလွတ်ကြောင်းထားရမယ့်သူတို့ကိုနင်းနေညညပိတ်လောင်ပြီးတော့ကျိုးနယ်လဲခြိထားလို့ Greenpeace တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်သူတွေနွားတွေနဲ့တူဂျာမနီလွှတ်တော်ရှေ့ကိုလာရောက်ကန့်ကွက်ကြတာဖြစ်ပါတယ်။သူတို့ကတေချာမျက်ဆက်ခြင်းမှာမနေရလို့ဘယ်လင်မြို့တော်ကလွတ်တော်မျက်ခင်းမြင်မှာလာကြောင်းရတယ်လို့ဆန္ဒပြပွဲစီစဉ်တဲ့ Greenpeace အဖွဲ့ကပြောပါတယ်။ဂျာမနီမှာရှိတဲ့နွားတွေထဲမှာ80ရာခိုင်နှုန်းကတစ်နှစ်လုံးကြိုးချီခံထားရပြီးတော့နေရပါတယ်2010ခုနှစ်ကမှနွားတွေရဲ့42ရာခိုင်နှုန်းကမျက်စက်ချက်ကိုလွှတ်ထားခံရပေမဲ့အခုနောက်10နှစ်ကျော်ကြာမှတော့မျက်စက်ချက်မှာနေရတဲ့နွားက37ရာခိုင်နှုန်းထိနည်းသွားတယ်လို့ Greenpeace အဖွဲ့ကပြောပါတယ်နွားတွေကိုစက်ချက်မှာကြောင်းထားတာကပတ်ဝန်းကျင်တွေအထူးရေးပါတဲ့ဇီဝမျိုးကွဲများတိုးပွားရေးတွေလည်းအဓိကတွန်းအားဖြစ်စေတယ်လို့စိုက်ပျိုးမှုရဲ့ကြံကျင်သူတွေကပြောပါတယ်
которые себе выбрал.
ရုရှားနိုင်ငံသားတွေလုံခြုံတဲ့လှုပ်ဝဲအင်တာနက်လိုင်းကနေဆက်သွယ်ပါဆိုပြီးတော့ American CIA ကလူသိရှင်ကြားကြေညာခဲ့ပါတယ်။ရုရှားနိုင်ငံမှာအစိုးရကိုထောက်လှမ်းပေးဖို့ရုရှားနိုင်ငံသားတွေကိုရည်ရွယ်ပြီးတော့လှုံ့ဆော်ထားတဲ့ဗီဒီယိုကို American ဘဟုထောက်လှမ်းရေးဖွဲ့ CIA ဖွဲ့က YouTube ဗီဒီယိုစာမျက်နှာမှာတင်လိုက်တာပါ။မေလ16ရက်နေ့ကတင်လိုက်တဲ့ CIA ကတချို့လှုပ်ပေးဖို့ရုရှားလို့ပြောထားတဲ့ဗီဒီယိုမှာတော့
ရုရှားအစိုးရနဲ့ပတ်သက်ပြီးတော့တင်ပြပါလို့အကြီးစားပြောထားတာပါကျွန်တော်တို့ကိုဆက်သွယ်ပါနဲ့ခင်ဗျားတို့နာဂါသူတွေကအမှန်တရားကိုမသိခြင်းပဲမလဲကျွန်တော်တို့ကသိခြင်းပါလေလို့ပြောထားပါတယ်ဒါဟုတ်တုံ့ပြန်တဲ့ရုရှားကတော့သူတို့ကိုအနောက်နိုင်ငံထောက်လှမ်းရေးတွေကစောင့်ကြည့်နေတယ်ဆိုတာသိထားပြီးသားပါရုရှားဘက်ကလည်းတံပြန်ထောက်လှမ်းနေပါတယ်လို့ပြောသွားပါတယ်ပြီးတော့ရုရှားထောက်လှမ်းရေးကအနောက်နိုင်ငံတွေကိုစောင့်ကြည့်နေပါတယ်လို့လည်းရုရှားအစိုးရပြောခွင့်ရသူကပြောတာပါရုရှားနိုင်ငံမှာဒီနှစ်2023ဧပြီလကစပြီးတော့တရှိုးမှုကိုနိုင်ငံတော်ပုံကယ်မှုဖြစ်နေတဲ့အရင်ချမှတ်ထားတဲ့ထောင်နဲ့20ကနေထောင်နဲ့တသက်ကိုတိုးမြင့်တက်မှတ်လိုက်ပါတယ်။အရင်နှစ်တင်မောကြီးဟာသူမြုပ်သွားခဲ့တဲ့နေရာမှာပဲမရွေ့မရှာလှဲလျောင်းနေတာဒါပထမဦးဆုံးအချိန်အပြည့်မြင်ရတာဖြစ်ပါတယ်။ဟုတ်ပါတယ်တချင်ကဖြစ်ဆိုခဲ့တဲ့တိုက်တင်းနဲ့တင်မောကြီးနှိမ့်မြုပ်နေတဲ့ပုံရိပ်ကိုဒီလိုမျိုးရုံလုံးကြွတွေ့ရအောင်လို့သူတွေတည်တဲ့အစစ်မြေပုံရိပ်ဖန်ရင်းငုတ်ကြိယာတွေနဲ့လုပ်ခဲ့ကြတာပါတင်မောရဲ့ 3D ရုံလုံးကြွပုံမြင်ရအောင်လို့ရိုမီယိုနဲ့ဂျူလီယက်ဆိုတဲ့ရင်းငုတ်ဆက်ကြိယာတွေနဲ့ပုံဖန်ယူခဲ့ကြပါတယ်မြောက်အတ္တန်တဲ့တင်မောကြီးတွေကတင်မောနှိမ့်မြုပ်နေတဲ့နေရာမှာ2020တွေကသတင်း6ပတ်ကြာအချိန်ယူပြီးတော့ပုံရိပ်ဖန်ယူခဲ့ကြတာပါအဲမတ်တမောကြီးကတမုတ်တရားကျန်ပြင်ပေ1200ကျော်အနက်မှာကျနေတာဖြစ်ပြီးတော့သူတို့လောက်တာကတမောပြက်ကိုသွားပြီးတော့ထိခိုက်မှုတော့မရှိဘူးလို့ဆိုပါတယ်ပြီးတော့အခုတွေးရှိရတဲ့အချက်လက်တွေကအရင်ကရထားတဲ့အချက်လက်တွေနဲ့မတူပါဘူးခီးသွားတွေရဲ့ကျန်ရင်းနေတဲ့ပစ္စည်းတွေကိုလည်းတွေ့ရပြီးတော့အရင်ကသိထားတာတဲ့အများကြီးပို့ပြီးတော့အချက်လက်တွေရရှိပါတယ်လို့သူတေသူတွေကပြောပါတယ်တိုက်တင်းတဲ့တမောဟာအင်္ဂလန်ကနေပြီးတော့နယူးယောက်မြို့ကိုအသွားလမ်းမှာနှိမ့်မြုပ်ခဲ့ပြီးတော့ไลฟ์ปาลาตูริတွေကလူပေါင်း1518ဦးသေဆုံးခဲ့ရတာပါအခုပုံဖန်းယူခဲ့တဲ့သူတေတီတွေကတော့သူတို့လုပ်ငန်းပြီးမှတိုက်တင်းနဲ့တင်မောမြုပ်ပြီးတော့သေဆုံးသွားရသူတွေအတွက်ပန်းငွေချပြီးတော့အခမ်းအနားနဲ့ကာရဝပြုခဲ့ကြပါတယ
်
ဒါရုပ်ရှင်နိုင်နေရမဟုတ်ပါဘူးတကယ်ဖြစ်ဖြစ်ပါ2021ခုနှစ်တုန်းကဖြစ်ခဲ့တာပါဗီဒီယိုကတော့မနေ့တနေ့ကမှထွက်လာတာဖြစ်ပါတယ်အမေရိကန်ပြည်အောင်ယူအိုဝါပြည်နယ်ကယ်ရိုမြို့ရဲတပ်ဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုဖြစ်ပြီးတော့ရဲကလမ်းမှာကားတစ်စီးကိုမီးပွိုင်မှာတားပြီးတော့ဆင်မလို့လုံနေတော့မှထွက်ပြေးလို့ဖြစ်ကြတာပါကယ်ရိုရဲဌာနကရဲရရှိပက်ထရစ်မက်ကတီကအရင်ကားနာကတ်သွားပြီးတော့မင်းမလို့လုံတော့မှကားမောင်းတဲ့လူကဖမ်းဝင်ရန်ထုတ်ခံထားရတဲ့သူဖြစ်နေတာကိုသိလိုက်ရပါတယ်။အဲ့လူကကားရဲ့ပြန်ဝင်ပြီးတော့ချက်ချင်းထွက်ပြေးဖို့အကြံမှာရဲကကားပေါ်ကိုခုန်တက်လိုက်တာပါ။ကားကိုချက်ချင်းရပ်ဖို့ဗရိတ်အုပ်ဖို့ရဲကအမိန့်ပေးနေပြီမလဲ။ကားမောင်းတဲ့သူကနားမထောင်မနဲ့ဇွမောင်းထွက်နေတာဖြစ်ပါတယ်။ရဲလည်းအသေးအတန်ကုတ်တွယ်ထားပြီးအော်ဟစ်နေပြီမဲ့ကားကအရှင်းနဲ့မောင်းနေတော့တနည်းအားရောက်တော့ရဲကကားပေါ်ကပြုတ်ကျပြီးတော့ခါရိုကျသွားခဲ့ပါတယ်။အဲ့ကားမောင်းပြေးတဲ့လူကတော့အခုလမေလ17ရက်နေ့မှာထောင်နဲ့၅နှစ်ချခံလိုက်ရပါတယ်ရှင
်မအေးတန်နာချောစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ကဘာတလခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုချရမှာပါကမ္ဘာမှာ Robusta မြို့ဆာ Coffee Seat အများဆုံးထွက်တဲ့ Vietnam နိုင်ငံကကမ္ဘာဈေးကွက်မှာနံပါတ်1နေရာယူထားတဲ့ Arabica အမျိုးအစား Coffee Seat တွေလို့ထိတ်တန့်ရအောင်ကြိုးစားနေကြပါတယ်အရသာခတဲ့ Robusta Coffee Seat တွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင် Vietnam Coffee လုပ်ငန်းလုပ်သူတွေဘယ်လိုလုပ်နေကြသလဲဆိုတာမဆုမျက်မုံနဲ့အတူကဘာတလောခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင
်ကဘာမှာ Coffee အများဆုံးစိုက်ပျိုးထုတ်လုပ်တဲ့နိုင်ငံတွေထဲမှာပါတဲ့ Vietnam နိုင်ငံမှာRobusta အမျိုးအစား coffee bean တွေကိုအထူးကစိုက်ပျိုးကြပါတယ်။လက်ရှိ coffee ဈေးကွက်မှာ Robusta အမျိုးအစား coffee တွေအများဆုံးတင်ပို့နေတဲ့နိုင်ငံကလည်း Vietnam နိုင်ငံဖြစ်ပါတယ်။ကမ္ဘာ coffee ဈေးကွက်ကိုကြည့်ရင်60ရာခိုင်နှုန်းလောက်က Arabica အမျိုးအစား coffee တွေကနေရာယူထားပြီးတော့ Robusta အမျိုးအစား coffee တွေက40ရာခိုင်နှုန်းလောက်ပဲနေရာရထားပါတယ်။ coffee အရသာပိုချောမှုပြီးတော့ caffeine ဓာတ်ပါဝင်မှုနည်းတဲ့ Arabica အမျိုးအစား coffee တွေကိုကမ္ဘာမှာလူကြိုက်များပေမဲ့ Arabica Coffee Bean တွေဟာပို့ပြီးတော့ဂရုတစိုက်စိုက်ပျိုးဖို့လိုပါတယ်။ ကဘာကြီးပူနွေးပြီးရာသီဥတုဖောက်ပြန်တဲ့တက်ရောက်မှုကို Arabica Coffee Bean တွေခန်းစားရပြီးတော့ဝဲလူအားလိုက်မိအောင်လို့ Coffee ဈေးတွေမထုတ်လုပ်နိုင်ဘူးဖြစ်နေပါတယ်ဒီလိုအခြေအနေမှာရာသီဥတုတံပိုခံနိုင်ရည်ရှိသလိုအထွက်နှုံးပိုများတဲ့ Robusta Coffee Bean စိုက်ပျိုးနေကြတဲ့ Vietnam ကသူတို့ Coffee ဈေးတွေထိတ်တန့်ရအောင်လို့ကြိုးစားနေပါတယ် Arabica ထက်ပိုခားတဲ့အရသာရှိပြီးတော့ကဖိန်းပိုများတဲ့ Robusta Coffee တွေကိုအသင့်ဖြော် Instant Coffee တွေ Coffee အရသာပြင်းပြင်းတောက်တဲ့ Espresso တွေအတွက်သာအသုံးများကြပါတယ်ကမ္ဘာတဝန်း Coffee ဆိုင်တွေဖွင့်ထားတဲ့ Starbucks Coffee ဆိုင်ဆိုရင် Arabica အမျိုးအစား Coffee ဈေးတွေကိုသာသုံးပါတယ်ဒါကြောင့် Arabica လောက်လူကြိုက်မများတဲ့ Robusta Coffee တွေအရသာပိုကောင်းပြီးတော့ဈေးကွက်မှာပိုနေရာရအောင်လို့ Vietnam Coffee လုပ်ငန်းလုပ်သူတွေကြိုးစားနေကြတာပါ
Robusta น่ะတော့ကလပူဟာ Don't make cafe feel
Robusta coffee ကစစ်ပြီးတော့တောက်တာမျိုး Espresso အခါတောက်တာမျိုးအတွက်တင့်တော်ပါတယ်အခုဆိုတော်များများက coffee ကိုစစ်တောက်နေကြသလို Espresso coffee တောက်ကြသူတွေရှိပါတယ်ကျွန်မအခုအကောင်းစားအဆင့်ဖြစ်အောင်လုပ်နေတဲ့ Robusta coffee ကတကယ့်ကိုအကောင်းစားအဆင့်ဖြစ်တယ်ဆိုရင် Arabica coffee လိုမျိုးတောက်ရတာအရသာရှိမှာပါ Arabica ထက်မညံ့တဲ့ coffee အရသာရှိမှာဖြစ်ပါတယ်
coffee bean ဆိုင်ပြိုးတဲ့နေရာမှာရာသီဥတုပင်လယ်ရေမျက်နှာပြင်ထက်အမြင့်မြေစည်းလောအမျိုးအစားတွေပေါ်မူတည်ပြီးတော့ coffee ဈေးတွေရဲ့အရသာလည်းကွဲပါတယ် Arabica coffee တွေထက်ကို Robusta coffee တွေရဲ့အသာချက်ကတော့ပိုပြီးပူတဲ့အပူချိန်မှာရှင်သန်နိုင်တာဖြစ်ပါတယ် Vietnam ထွက် Robusta coffee တွေရဲ့အရေးအသွေးညံပြင်းခဲ့တာကြောင့် coffee လောကမှာကောင်းပါမလားဆိုတဲ့အမြင်တွေရှိခဲ့ပါတယ်ဒါကိုပြောင်းလဲနိုင်ဖို့အတွက်အခုလို Vietnam coffee လုပ်ငန်းလုပ်သူတွေစူးစမ်းနေကြတာလည်းဖြစ်ပါတယ်
gần đây khoảng gần 1 năm trở lại đây thì ở thế giới
ပြီးခဲ့တဲ့နှစ်ကဆူအကောင်းစားအစ် Robusta Coffee ကိုကမ္ဘာတဝန်းမှာတောက်တဲ့သူတွေပိုများလာပါတယ်သူတို့ရဲ့အားပေးမှုကြောင့် Vietnam Trade Robusta Coffee တွေအရောက်တက်ခဲ့ပါတယ်ကျမတို့ Robusta Coffee တွေအတွက်လမ်းမပေါ်ရောက်နေပြီလို့ပြောနိုင်ပါတယ
်2022ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုကြောင့်ကမ္ဘာနံပါတ်1 Arabica Coffee တွေထုတ်လုပ်နေတဲ့ Brazil နိုင်ငံက Coffee အထွက်နှုံးချခဲ့တာကြောင့်Vietnam Trade Robusta Coffee အယောင်းဟာ30ရာခိုင်နှုန်းကျော်တက်ပြီးတော့ဒေါ်လာ4ဘီလီယံဘိုးလောက်ရောင်းခဲ့ရတယ်လို့ Vietnam အစိုးရရဲ့ကိန်းဂဏန်းတွေကဖော်ပြပါတယ် Arabica Coffee အစား Robusta Coffee တွေဝယ်လာကြပေမဲ့ဝယ်လိုအားကိုမဖြစ်နိုင်သေးဘူးလို့ Vietnam ကနာမည်ကြီး Coffee လုပ်ငန်းရဲ့အကြီးအကဲကပြောပြပါတယ်သူတို့လုပ်ငန်းကထွက်တဲ့ Coffee တွေကို American ပြည်ထောင်စုက Whole Foods Supermarket တွေမှာရောင်းချနေတာဖြစ်ပါတယ်
cái tình hình tình trạng của biến đổi khí hậu cũng như là cái nguồn cung arabica trên toàn cầu thì nó thu hẹp lại
cho nên là ဖြစ်နေတဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ကမ္ဘာမှာ arabica coffee အထွက်နှုန်းကဝယ်လိုအထက်ကိုအများကြီးနည်းနေပါတယ်ဒါကြောင့် arabica coffee အစား robusta coffee တွေကိုပြောင်းပြီးတော့သုံးလာကြပါတယ
်ကမ္ဘာ coffee ဈေးကွက်မှာ coffee ဈေးဝယ်လိုအလိုက်နေချင်း robusta coffee တွေကိုအရေးအသေးပိုကောင်းအောင်လုပ်နိုင်ဖို့ရောင်းနိုင်ဖို့စူးစမ်းနေကြသူတွေထဲမှာ coffee ချမ်းပိုင်ရှင်ဟောင်းလဲပါပါတယ်
cần phát triển cái vị tốt lên giảm cái vị xấu xuống thì
Robusta coffee đi ấy cái này yada bù bị bò nuôi ông blue sai piu yam lên sura chúng nó lì la cái ya ba đấy ấy lu sai piu lì la yin bổng mạn anan miu ne tọt tọt quế cái coffee zi rì yala ra ba Robusta coffee zi rì ga du yin đi bẩy nê đi lầy mọ đi lu a tí nạn rì thoát nải ba đấy ấy là miu lu rì tẩy chạy cha ba đấy
ထူးခဲ့တဲ့အသီးနှံနဲ့သူ့ရဲ့ coffee တွေကိုကမ္ဘာတဝန်းကလူတွေလည်းသဘောကျစေချင်တယ်လို့ပြောပါတယ်။ပြင်သစ်ကိုလိုနီလက်ထက်ထဲကသူတို့စိုက်ချံမှာ Robusta coffee bean တွေကိုစိုက်ပျိုးလာခဲ့တာပါ။ဒါပေမဲ့သူ့ရဲ့မိဘလက်ထက်အထိအရေးအသွေးထိတ်တန့်ရောက်တဲ့ Robusta အမျိုးအစားဖြစ်အောင်မစိုက်နိုင်ခဲ့ကြပါဘူး။အခုတော့အရေးအသွေးအမြင့်ဆုံးအချိန်ရောက်မှ coffee သေးတွေကိုလက်နဲ့ခူးဆွတ်တာအပါအဝင်အသေးအချာလှော်တဲ့နည်းတွေကိုလေ့လာပြီးတော့ထိတ်တန့်အစစ် Robusta coffee တွေထုတ်လုပ်နေပြီလို့ပြောပါတယ်။
Tôi rất mong muốn. Cái thứ nhất là
Vietnam thuộc Robusta coffee rì cao nè sura, cả ba gà tí xì chín ma đê.
Vietnam nâng ngàn mà coffee bean sai piu ra go biên tế rì gà 19 ya su nang bai mà prathama song mây sat khe ra ba. 1960 khu nị yao chain mà Vietnam gà prathama song nâng ngàn đa go coffee zi rì tin pô khe pì rọ tan chain 3000 jor tin pô khe ba đê. 2022ခုနှစ်အကုန်မှာတော့ဗီယက်နမ်ကနိုင်ငံခြားတင်ပို့တဲ့ coffee တန်ချိန်ဟာ 1.8 သန်းအထိရှိခဲ့ပါတယ်။လက်ရှိဈေးကွက်မှာအများဆုံးရောင်းနေရတဲ့ Arabica coffee တွေရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ဆက်ပြီးအထွက်နှုံးချနိုင်တယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားကြသလိုဒီအမျိုးအစား coffee bean စိုက်ပျိုးရှင်သန်နိုင်တဲ့နေရာတွေလဲပို့ပြီးတော့နည်းလာမယ်လို့တွက်ထားကြချိန်မှာ ဒုတိယနေရာရထားတဲ့ Robusta Coffee တွေကဝယ်သူတွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လို့ Vietnam Coffee လုပ်ငန်းလုပ်သူတွေစ조사နေကြပါတယ်ရှင်။ကျွန်မဆူမြတ်မမ
။အခုတော့နေရာပေါင်းစုံအကြောင်းဆုံးသတင်းဖတ်ဆင်ကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီရှင်။ထိုင်းနိုင်ငံဘန်ကောက်မြို့မှာရက်ရှည်လာများနေထိုင်ကြတဲ့မြန်မာပြည်သားတွေအားလုံးလိုလိုသိကြတဲ့နေရာတွေထဲမှာဘန်ကပိဆိုတဲ့မြို့နယ်တစ်ခုလည်းအပါအဝင်ဖြစ်ပါတယ်။အဲ့ဒီနေရာမှာရှိတဲ့24နိုင်ဖွင့်တဲ့ဈေးကြီးတစ်ခုထဲမှာအလုပ်လုပ်ကင်နေကြသူအများစုကလည်းမြန်မာပြည်သားတွေပါ။ဒီသတင်းပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာဘန်ကပိဈေးတဲကမြန်မာပြည်သားတွေအကြောင်းကိုရှုစားကြရမှာဖြစ်ပါတယ်။
စုအလုပ်လုပ်ကြတဲ့နေရာတွေထဲမှာဘန်ကပိဈေးကြီးကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဘန်ကောက်မြို့နယ်ကနေကီလိုမီတာ20အကွာဝေးလောက်မှာရှိတဲ့ဘန်ကပိမြို့နယ်လက်ဖရောင်းလမ်းမကြီးပေါ်ကဘန်ကပိဈေးကြီးက24နာရီဖွင့်တဲ့ဈေးကြီးဖြစ်ပြီးနေ့နေ့ညညဈေးရောင်းဈေးဝယ်တွေနဲ့စီကားလာတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။နေပိုင်းဖွင့်တဲ့ဈေးတန်းညပိုင်းဖွင့်တဲ့ဈေးတန်းအဲ့ဒီဈေးတန်းတွေမှာအမြဲမြင်တွေ့နေရတဲ့လူတွေအများစုကတော့ဈေးရောက်နေကြတဲ့မြန်မာပြည်သားတွေပါပဲ
။အစီမပြေဘူးမြန်မာပြည်မှာတကယ်ပင်မိုင်းတယ်မကြီးလော့တာတရက်5,000အစီလော့ရတယ်မြန်မာပြည်မှာဒီမှာကျတော့ကျွန်တော်လော့တာတော့တရက်400တရက်စာပေါ့တရက်400လော့တယ်ခန်းငွေနဲ့တရက်400
ခုနိုင်ငံမှမကောင်းတော့တာဆိုရင်တော့ကျွန်တော်တို့နိုင်ငံပြောမယ်ကောင်းဆိုတဲ့ဒီလေသူများနိုင်ငံလာတာပေါ့မြန်မာနိုင်ငံလားသိခံရတာပေါ့သူများဒီဘက်မှာလားပတ်စံလားစားရတာတချို့လူတွေကအဆင်ပြေတယ်တချို့လူကအဆင်မပြေဘူးလို့မျိုးရှိရတဲ့အချိန်ကြီ
းမြန်မာပြည်သားအလုတ္တမအများစုကရှမ်းလို့ခေါ်ကြတဲ့ထိုင်းလူမျိုးတတိတွေပိုင်းတဲ့ဆိုင်တွေမှာအခုလူနေဆိုင်ညဆိုင်နဲ့အလုံးလုံးကင်ကြတဲ့သူတွေရှိသလိုထိုင်းတတိတွေရဲ့ဆိုင်ကိုငှားပြီးဖွင့်ကြတဲ့မြန်မာအစားအစာရောင်းတဲ့ဆိုင်လေးတွေနဲ့မြန်မာကုန်စုံဆိုင်လေးတချို့ကိုလည်းတွေ့ရပါတယ
်။တတိနဲ့လောက်တယ်လေကိုပိုင်ရောင်းတဲ့ဆိုင်ကနေတတိဆိုင်နဲ့တတိနဲ့တွေ့ပြီးတော့အဲ့တော့မှကိုလည်းရောင်းလို့ရတာပေါ့ပထမတော့ကိုကကိုရောင်းတော့လေပလိတ်တွေပလက်တွေဒီလိုပဲပေါ့လုံးဝချွာသလိုပေါ့ဒီလိုက်လွာလိုက်နဲ့ရောင်းစားနေရတာအဆင်တိတ်မပြေလာလိုက်ခဏဖမ်းလိုက်ခဏယူလိုက်ပလိတ်အတုတွေထိလိုက်ပလိတ်တွေကအမျိုးမျိုးအတုတွေလိမ့်လိမ့်စားဝါးတာတွေလည်းရှိတယ်ဗမာတွေသူတို့တွေ့တာမဲတာတော့ဝင
်ဒီလိုဈေးကြီးထဲမှာကုန်းစုံဆိုင်အစားအသောက်ဆိုင်လေးတွေနဲ့ကိုပိုင်ရင်းနှီးလုပ်ကင်ကြတဲ့မြန်မာပြည်သားတွေရှိသလိုတပိုင်တနိုင်ခေါင်းရွက်ပြတ်ထိုးဈေးတယ်လေးတွေကိုလည်းတွေ့ကြရတာပါ
နေလာစဲနေပြီးလဲပြီးကြတော့ညီမထွက်လိုက်တဲ့နောက်ဒီဆိုင်မှာပြန်လာနေတဲ့၃လနှစ်ပြီးမှညီမမုန်းနေလိုက်ရောင်းတယ်။မှပြီးကြတော့ပြန်တော့ပြန်ချင်တယ်ခုကအဖေမေကြတော့စံဝယ်ဖို့တောင်မှပတ်စံသိရင်မရှိတော့အဖေမေလည်းတနာတယ်အသက်ကြီးနေအသက်60 90နဲ့ငါစီပြီးမျက်လုံးတွေမကောင်းတော့အဖွားလည်းအဖွားအိုတယောက်ရှိတယ်။အဖွားအိုကြတော့40ကျော်45စီပြီးလမ်းဆောက်တော့မနိုင်တော့လေအဲဒါကြောင့်အဲ့ဒီမှာပဲလဲနေတယ်အခုကဟိုတနပ်ပြည့်ဒီတနပ်ပြည့်ဟိုပြေးရဒီပြေးရနဲ့စိတ်လည်းပူတယ်ပတ်စံလည်းပူတာလည်းသိပြီးမနိုင်ဘူး
စည်းကြီးတွေကထောင်ထဲချီရှိနေတဲ့အလုတ်သမားတွေထဲမှာတချို့ကထိုင်းနိုင်ငံကိုလာပြီးအလုတ်လုပ်ကိုင်းနေကြတာဆယ်စုနှစ်ချီပြီးရှိသလိုမြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာရယူပြီးတဲ့နောက်ထွက်လာကြသူတွေကလည်းမိသားစုလိုက်ရာထောင်ချီရှိနေတာလို့ပြောပြကြပါတယ
်။နိုင်ငံရေးတိမ်ပြီးတဲ့နောက်ပိုင်းဆိုလို့ကြီးကလေးတွေခလောက်တွေအဖွားကြီးတွေရွာမှာမနေကြတော့အခုဒီဈေးမှဆိုလို့ကြီးဗမာပြည်သားတွေတော်တော်များများတက်လာလိုက်ကောင်းသွားမယ်လို့ဖြစ်နေပြီကင်းပြင်းနေမှာကင်းပြင်းနေတော့မွန်ပြင်းနေတော့ဟာဒီဈေးမှာအနောက်မှာတကြိတ်လိုက်ခလေးတစုတစုကတရွာတဲလို့ရနေပြီ
အခုဒလောကတော့နေ့တိုင်းပဲတိုက်ပွဲနေပြင့်နေကြတာနေ့တိုင်းနေတယ်ပဲဆိုတော့သူများအလုံးလောက်အဆင်မပြေတော့ဟိုဘက်သွားလဲမရဒီဘက်သွားလဲမရစီစီမရှိတဲ့ဗာလိညာနဲ့ကိုရှိနေပြီခုကကိုအတားပေါ့သူများနိုင်ငံလာတာဒီမှာလာလောရတာတချို့လူတွေမိသားစုတွေအပြည့်နေပဲလာနေအဲ့ အဲ့ဒီကလေးရွာမှာအဲ့လိုမျိုးပစ်ထားလိုက်တယ်ဘာမှမရှိတော့ဒီဘက်မှာသူများနိုင်ငံမှာတက်လာနေတယ်
ဒီနေ့ကိုပိုင်အယောင်းဝယ်လောက်ကြသူတွေနေစားလာစားနဲ့အယောင်းအလုပ်သမားလောက်ကြသူတွေအပြင်အသားခုတ်ဈေးလေတွန်းစတဲ့ဂျပန်အလုပ်လုပ်နေကြသူမြန်မာပြည်သားအများစုကတော့ကိုတိုင်းပြည်အချမ်းသာရဖို့နဲ့လက်ရှိအခြေအနေတွေကနေပြောင်းလဲသွားဖို့ကိုပဲမျှော်လင့်နေကြတာပါဒါကြောင့်မြမအရေးလှုပ်ရှားသူတချို့ကိုလည်းအဲ့ဒီဈေးကြီးထဲမှာတွေ့ရတတ်ပါတယ
်ဒီမှာရှိတဲ့လူကတော့69လောက်ကတော့တော်လိုင်းနဲ့စိတ်ဝင်စားလူကြီးပဲပေါ့เนาะဒါကတော့ကျွန်တော်တို့ကဟိုအလုံးစုံတော့ပြောလို့မရဘူးဆိုတာကတချို့ကလည်းဟန်ဆောင်ပြီးတော့အနီဘက်ကိုပေါ့အနီဘက်တော့မဟုတ်ပါဘူးဗျာကျွန်တော်ပြောချင်တာတော့ဒီတော်လိုင်းရေးဘက်ကိုငါမလို့ရင်ငါ့ကိုဝိုင်းဆဲမှာဆိုလို့ဆိုပြီးဟန်ပြအနေနဲ့ပါတဲ့လူလည်းရှိကောင်းရှိမှာပေါ့เนาะဒါကတော့ပြောလို့မရအောင်ဒါပေမဲ့ဒီမှာအများဆုံးအကုန်လုံးနီးနီးကတော့ကျွန်တော်တို့ဒီတော်လိုင်းရေးအတွက်ပဲလုပ်ပြီးနေကြပါခင်ဗျာဟုတ်ကဲ့
တလောက်400သွင်းပေးတယ်ကျွန်တော်တို့ခေါ်ကျွန်တော်ခေါ်မတတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီမှာ100တယောက်ရှိတယ်ကျွန်တော်သွင်းတဲ့တလောက်400
ဆယ်လီနိုင်နေနေညညလူစီကားလာတဲ့ထိုင်းလူမျိုးတွေရဲ့ဈေးကြီးတစ်ခုထဲမှာလက်ရှိဘဝတွေကိုရှင်သန်နိုင်မှုအတွက်အပြင်းပန်းမှရီမောပြောဆိုလှုပ်ရှားလုပ်ကိုင်နေကြရပါမယ်။သူတို့အားလုံးရဲ့စိတ်နှလုံးသားထဲမှာတော့ကိုယ်တိုင်းပြန်ပြီးမိသားစုတွေစုံစုံလင်လင်နဲ့သားယာလှပတဲ့ဘဝတွေကိုပဲညှော်လင့်တောင်းတနေကြတာပါရှင်။
ပြည်ဝမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်အတွက်သတင်းဖတ်ရှင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ email လိပ်စာ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကအကျိုးဆိုပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးပါမယ်
မူကမုံတိုင်းတန်ခံခဲ့ရတဲ့ဒေသတွေအတွက်အာဆီယံကပေးတဲ့အကူအညီပစ္စည်းတွေကိုစင်ကာပူလေတပ်ပိုင်း C130 ဒေသပို့ဆောင်ရေးလေယာဉ်20နဲ့တနင်္ဂနွေနဲ့တနင်္လာနေ့တွေမှာရန်ကုန်ကိုပို့ဆောင်ပေးခဲ့တယ်လို့စင်ကာပူအခြေစိုက် The Straits Times သတင်းစာကပြောပါတယ်ကုလသမဂ္ဂကလည်းမူကမုံတိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့အတွက်ဒေါ်လာတန်300ကျော်အကူအညီပေးကြဖို့မြစ်တရခံလိုက်ပါတယ်လူတွေနေထိုင်ရေးနဲ့ရေချောင်းကူးစက်တဲ့ရောဂါတွေကိုကောက်ကွယ်ဖို့အတွက်မြန်မြန်ဆန်ဆန်လှုပ်ဆောင်မယ့်အချိန်ဖြစ်တယ်လို့မြန်မာနိုင်ငံဆရာကုလပေါင်းဆက်ညီနိုင်မှုရမဒန်ဘလခရစ်စတန်ကပြောပါတယ်။နေစည်းမချတရင်းောက်များအဖွဲ့ RSF ကထုတ်ဝေတဲ့ကမ္ဘာတရင်းလွတ်လပ်ခွင့်အစိုးဆုံးစံနိုင်ငံစီးနဲ့မှာမြန်မာနိုင်ငံဟာတရုတ်၊အီရန်၊မြောက်ကိုရီးယားနိုင်ငံတွေနဲ့အတူအောက်ဆုံးမှာပါဝင်နေပါတယ်။2020ညွန်ကိမ်းမှာအကဲဖြတ်တဲ့နိုင်ငံပေါင်း180နဲ့အဆင့်186ချိတ်ပြီး2023ညွန်ကိမ်းမှာအဆင့်183ချိတ်ပါတယ်ဆန္ဒလိပ်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့မီဒီယာအခြေအနေက10နှစ်စာလောက်နောက်ဆုတ်သွားတယ်လို့ဆိုပါတယ်မြောက်ကိုရီးယားနဲ့ဆက်နွယ်အလုပ်လုပ်ပေးနေကြတဲ့နည်းပညာ IT သမားတွေကိုအမေရိကန်ကအင်္ဂါနေ့ကပိတ်ဆို့အရေးယူလိုက်ပါတယ် DID သမားများစွာကတရုတ်နဲ့ရုရှားကနေလှုပ်ပေးနေကြတာပါသူတို့လုတ်ပေးတာနဲ့သူတို့ဝင်ငွေကမြောက်ကိုရီးယားနိုင်ငံကလူအစုလိုက်ပြုံလိုက်တည်စင်နိုင်တဲ့လက်နက်တွေနဲ့ဒုံးကျည်အစီအစဉ်တွေလုပ်နိုင်အောင်ထောက်ကူပြုတယ်လို့အမေရိကန်ကပြောပါတယ်။ယူကရိန်းပေါ်မှာအရေးပေါ်လိုအပ်နေတဲ့ခရယာမိကျောက်တွေကိုအနည်းများပို့ဆောင်ပေးအစီအစဉ်အနေနဲ့ပြည်အားမျိုးမျိုးရှိတဲ့အမြောက်ကြီး2,000နဲ့ဒုံးကျည် 1,300 ကျော်ကိုယူရိုပတ်သမဂ္ဂ EU ကထောက်ပံ့ခဲ့တယ်လို့အဖွဲ့ရဲ့နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းအချင်းချုပ်ကိုဥတင်ပေါင်းတန်ထင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျူနာခမ်းမီနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ3251တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျမ Thank you type up
This program has come to you from the Voice of America, Washington.